မူဆယ်မြို့နယ်အတွင်းပြစ်ခတ်မှုနဲ့ရဲတပ်ချက်ကြီးကျုံတေဆုံသွားခဲ့ရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ကုန်သွယ်ဘူဌာနဖြစ်တဲ့မူဆယ်မြို့မှာဖေဖော်ဝါရီ22ရက်နေ့မနက်ပိုင်းကအမည်မသိလက်နက်ကင်တွေပြစ်ခတ်ခဲ့လို့ရဲတပ်ချက်တူတေဆုံသွားပါတယ်။မူဆယ်မြို့နယ်နိုင်စင်အနီးဘုံတွေ့တာကြောင့်ရဲတပ်ဖွဲ့တွေကသွားရောက်ရှင်းလင်းပြီးမှအခုလိုပြစ်ခတ်မှုဆက်ဖြစ်တာလို့သိရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုငင်းချမ်းပြောပြပေးပါအောင်ခင်ဗျာ။
ရဲတပ်ချက်တဦးတေဆုံးတဲ့ပြစ်ခတ်မှုဟာဗုဒ္ဓဦးနေ့မနက်10နာရီလောက်ကမူဆယ်မြို့မြောက်ရက်ကွက်5-3လုံးလမ်းကြားမှာဖြစ်ပွားခဲ့တာပါ။အပြစ်ခတ်ခံခဲ့ရသူရဲအရာရှိဟာသူ့ရဲ့ရည်စားဖြစ်သူသပင်ညှက်ဆိုင်ပိုင်ရှင်အမျိုးသမီးနဲ့အတူအပြင်ကပြန်လာချိန်မှာဆိုင်ရှိမှာပြစ်ခတ်ခံရတာဖြစ်တဲ့အကြောင်းမူဆယ်ဒေသခံတူက VOA ကိုပြောပါရစေ။
မနေ့ကဒီကိုဆက်ဆံပြီးနေတာကြီးနဲ့ဆက်လို့ကြည့်တော့ဆယ်နာရီဝင်ကြည့်မယ်နော်။ဒီတော်မလေးရဲ့အင်ရှိမှာပဲဒီရက်တည်းကတော့ကိုကူနာတိကတော့ငါချက်ပြီးတယ်ပြီးတော့ဒီလေဝင်လေးပဲယူသွားတယ်သူတော်ဝင်ကြတော့ခိုင်ရေးဒီကတကွင်းလို့ပြောတာပဲနောက်ပြီးတော့ဒီနေ့မယောက်ကအုတ်ထုတ်နဲ့အင်ဂျင်နဲ့အဲခေါ်ရမလို့တက်ခွန်မလေးကတော့ဆာမထုတ်ကြအောင်လို့အဲ့ဒါလေးကိုပြောလို့ဖြစ်တယ
်ပြစ်ခတ်ခံခဲ့ရသူဟာဥသိန်းစော်ဖြစ်ပြီးပြစ်ခတ်ခံခဲ့ရတဲ့နေရာမှာတွင်ပွဲချင်းပြီးတိတ်ဆုံးခဲ့ပါတယ်တခြားဒေသခံတို့ကတော့ဒီပြစ်ခတ်မှုမဖြစ်ပွားခင်မှာမူဆယ်မြို့လေနိုင်စင်အနီးမှာလည်းဘုံတွေ့ခဲ့ကြောင်းနဲ့ဘုံကိုရှင်းလင်းပြီးပြန်လာစင်မှာပြစ်ခတ်ခံခဲ့ရတာဖြစ်ကြောင်းပြောပါရယ
်။နိုင်စင်ကဘုံတွေ့ရဘုံတွေ့ရဟုတ်ဘုံတွေ့ရကိုသူတို့ရင်းဖွဲ့ကရှင်းနေတယ်နော်ရှင်းပြီးတော့ပြန်လာကြတဲ့အချိန်ကျွန်တော်ပြစ်ခတ်ရတော့ဟု
တ်ဒေသခံတွေကတော့ဘုံပေါက်ကွဲတာမရှိကြောင်းပြောပါရယ်ပြစ်ခတ်ခံရသူဟာရဲတပ်ချက်ကြီးဖြစ်တဲ့အကြောင်းဒေသတွင်းသတင်းမီဒီယာတချို့မှဖော်ပြပါရယ်မူဆယ်မြို့မှာလက်နက်ကင်အဖွဲ့ပေါင်းစုံလှုပ်ရှားနေတယ်လို့မကြာခဏပြစ်ခတ်တပ်ဖြတ်မှုတွေဖြစ်ပွားနေတာကြောင့်လုံးကြုံရေးရဆိုးရင်ရတဲ့အချိန်ဒီမှာရှိတဲ့အကြောင်းမူဆယ်မြို့လူမှုရေးအသင်းကတာဝန်ရှိသူတူကပြောပါတယ
်။လုံးကြုံရေးကပြည်သူတွေအတွက်ကတော်တော်လေးအမြင်ရှိရပါနော်။လုံးကြုံမှုမရှိဘူးကပြောမှဆိုရင်လက်နက်ကင်တွေကလည်းများတယ်။ဟိုတကူသမီးတွေကလည်းများတယ်။ဟိုလက်နက်ကလည်းဝယ်ကင်လို့ရတယ်ဆိုတော့တို့ပြည်သူတွေလည်းကတော့အမြင်များတော့ဗျာလုံးကြုံမှုမရှိလို့ခံစားရတယ
်။မူဆယ်မြို့နယ်အတွင်းလှုပ်ရှားနေတဲ့အတိုင်းအတာလက်နက်ကင်အဖွဲ့တွေက30နဲ့ချီအခွန်ငွေကောက်ယူနေတာနဲ့ကိုဗစ်ကာလအတွင်းနေဆက်စီးပွားရေးရပ်ဆိုင်းနေတာကြောင့်လဲမူဆယ်မြို့ပေါ်ကငွေကြေးချမ်းသာသူတွေဟာတခြားဒေသတွေကိုပြောင်းရွှေ့တာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မူဆယ်မြို့မှာလက်နက်ကင်အဖွဲ့အနေနဲ့စစ်တပ်ရဲနဲ့ပြည်သူစစ်တပ်ဖွဲ့တွေအပြင်ကချင်တောင်ပလောင်နဲ့ရှမ်းတောင်နဲ့မြောက်စတဲ့တိုင်းဒေသလက်နက်ကင်အဖွဲ့တွေလှုပ်ရှားနေကြတာဖြစ်ပါတယ်ခင်ဗျာ။